Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့အတာသဂျန်ကြက်နေဖြစ်ပါသေးဗျာ။ Washington Bureau of View American အတန်ကနေ2014ခုနှစ် April 15ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 30နဲ့39တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာ။ဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုအောင်လုံးနဲ့အတူညင်ညာပေးမှာပါ။Ukraine သမရကစစ်တပ်နဲ့ချိန်မုံမယ်လို့ချင်းချောက်ထားတဲ့ကြားကပဲအဆောက်အဦတွေကိုတိမ့်ပိုက်ထားတဲ့ဆန္ဒပြသူတွေကအခုတတိဖယ်မပေးကြသေးပါဘူး2014ခုနှစ်အတွက်ပိုလစ်ဆာစုတွေကနိုင်ငံတကာသတင်းစုကိုမြန်မာနိုင်ငံအကြောင်းရေးသားတဲ့ Reuters ကရရှိသွားပါတယ် EU ကမြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေကလက်နက်တင်ပို့မှုကန့်သက်တာကိုနောက်ထပ်တက်တန်းတစ်နှစ်ထပ်တိုးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနေ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့လူမျိုးရေးဘာသာရေးထိခိုက်တွေထပ်ပြီးမဖြစ်အောင်ရည်ရွယ်တဲ့လှုပ်ရှားမှုတစ်ခုကိုတက်ကြွလှုပ်ရှားသူလူငယ်တချို့ကအခုနှစ်အတာသကြံအတွက်မှစတင်လိုက်ပါတယ
်ဒီ online ပေါ်မှာအပြင်မှာပြန့်နေတဲ့အမုန်းစကားတွေကဒီလက်ရှိဖြစ်ပျက်နေတဲ့ပြည်ပကတွေအတွက်အတိုင်းအတခုထိတော့အကျိုးသက်ရောက်တယ်လို့ထင်တယ်လေအဲ့အားတွေကညော့သွားမယ်ဆိုရင်လူချင်းချင်း
ပန်းစကားလှူရှာမှုကိုဦးဆောင်သူတူဖြစ်တဲ့ blogger နေဖုံးလက်ပြောသွားတာပါဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကချင်းပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒုက္ခသည်တွေတရုတ်နိုင်ငံဘက်ထွက်ပြေးနေတဲ့အကြောင်းတခါရန်ကုန်မင်္ဂလာတုံးလေးစိတ်မှာလင်းနှစ်ဆင့်မတော်စားတိုက်မိတဲ့အခြေအနေအပြည့်စုံကိုပြောပြသွားဖို့ရှိသလိုနောက်ပိုင်းမှာတော့သကြံတေးသချင်းတပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့အစီအစဉ်ထားပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ခင်မျိုးသက်နဲ့ကိုအောင်လင်ဦးတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းယာယီသမ္မတကစစ်တပ်နဲ့ချိန်မုံမယ်လို့ချင်းချောက်ထားသလိုတိမ့်ပိုက်ထားတဲ့အဆောက်အဦတွေကနေဖယ်ပင်းရင်အခုဆန္ဒပြနေသူတွေကိုလွန်ငင်းချမ်းသာခွင့်ပေးမယ်လို့ကြေညာထားတဲ့ရက်ကိုကြော်လွန်ပြီးရုရှားလိုလားသူဆန္ဒပြသူတွေဟာဆက်လက်ဆန္ဒပြနေကြတာပါယူကရိန်းအရှေ့ပိုင်းကဟော်လစ်ကာမြို့ကရဲဌာနချုပ်မှရှိတဲ့ပရင်းပေါက်မှန်တွေကိုဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကရိုက်ခွဲခဲ့ကြတယ်လို့ရဲဌာနချုပ်ကပါတိမ့်ပိုက်ဖို့အတွက်ကြိုးစားကြတာမျိုးရဲတွေနဲ့အဓိကုန်းတွေဖြစ်ပွားခဲ့ပါတယ်ဆန္ဒပြသူတွေကိုအင်အားသုံးပြီးမနှိမ်နှင်းမှုယူကရိန်းသမ္မတကိုပြောဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်သမ္မတဘဲရစ်အိုဘားမာကိုတိုက်တွန်းလိုက်ပါတယ်အခုဖြစ်ပွားနေတဲ့ဆန္ဒပြမှုတွေမှာရုရှားထောက်လှမ်းရေးတွေပါဝင်ပတ်သက်နေတယ်ဆိုရဲဆွဆွဲမှုကိုရုရှားသမ္မတကအမေရိကန်သမ္မတနဲ့တနင်္လာနေ့တယ်လီဖုန်းနဲ့ပြောကြားစဉ်တွင်မှညင်းဆိုလိုက်ပြီးဒါဟာအခြေအမြင့်မရှိတဲ့ဆွဆွဲမှုလို့ဆိုပါတယ်။ဒါအပြင်ယူကရိန်းအရှေ့ပိုင်းကရုရှားဘာသာစကားသုံးတဲ့သူတွေပေါ်မှာယူကရိန်းအစိုးရလှည့်လည်ရှုထားတာမျိုးလူလူကဒေါသနဲ့လှုံ့ဆော်တာလို့လည်းပြောကြားခဲ့ပါတယ်။ဆန္ဒပြသူတွေကပြီးခဲ့တဲ့လခရိုင်းမီးယားမှာတုန်းကလိုပဲရုရှားနဲ့ပေါင်းတဲ့မပေါင်းတဲ့လူလူဆန္ဒကောက်ယူဖို့အတွက်တောင်းဆိုနေကြတာပါ
။နိုင်ဂျီးရီးယားနိုင်ငံကဘတ်စကားဂိတ်တစ်ခုမှာကာဗွန်ထောင်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ52ယောက်သေဆုံးပြီးနောက်ထပ်120ကျော်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။တနင်္လာနေ့အစောပိုင်းလူသွားလူလာများတဲ့အချိန်မှာဘုံးပေါက်ကွင်းမှုဖြစ်ပွားပြီးနိုင်ီတော်ကြတဲ့အချိန်မှာတော့မြို့တော်ဖူချာရဲ့စင်ဂျီဘုံရက်ကဘတ်စကားဂိတ်ကိုသမရကွက်လက်ဂျွန်နသန်လည်းတွားရောက်ကြည့်ရှုခဲ့တာပါ။တိုက်ခိုက်မှုကိုဘယ်သူမှသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာလာမျိုးမရှိပေမဲ့သမရကတော့အများပြည်သူအနေနဲ့တန်တရားဖြစ်စရာလှုပ်ရှားမှုတွေကိုသတိထားကြဖို့နဲ့အစ္စလမ်စစ်ဆေးကြောအုပ်စုဘိုကိုဟာရမ်ရဲ့လက်ချက်ဖြစ်နိုင်ပေါ်ရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တရင်ချုံမှာတော့ခီးစရီအပြည့်နဲ့ရှိနေတဲ့ဘတ်စကားတွေရှိမှရက်ထားတဲ့ကားဒဇင်းကနေပောက်ကွဲမှုစဖြစ်ခဲ့တာလို့အသက်မသေးပဲလွတ်မြောက်လာသူတူကိုကိုကာပီဖော်ပြကြပါဗျ။ပောက်ကွဲမှုဖြစ်ခဲ့တဲ့ကားဘတ်စကားတွေရှိမှရုတ်တရက်ထိုးရက်ပြီးယင်မောင်းကလည်းပောက်ကွဲမှုမဖြစ်ခင်မှာပဲပျောက်သွားခဲ့တာကိုဘတ်စကားပေါ်ကနေတွေ့လိုက်ရတယ်လို့လည်းသူကပြောဆိုခဲ့တာပါ။ပောက်ကွဲမှုကြောင့်ဘတ်စကားအဆင့်40လောက်ထိခိုက်ပျက်စီးခဲ့ရတဲ့အကြောင်းလဲရက်တက်ဖွဲ့တာဝန်ရှိသူတူကပြောဆိုခဲ့ပါဗျ။သမရရဲ့ချန်ပေးပုဂ္ဂိုလ်ရူဘင်အပါတီကတော့ဘုံပေါက်ကွမ်းမှုနဲ့ပတ်သက်လို့နိုင်ဂျီးရီးယားလူမျိုးရေးအာဏာပိုင်ပူပေါင်းပြီးစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းနေကြတဲ့အကြောင်းပြောဆိုခဲ့ပါတယ်
။ဆီးရီးယားနိုင်ငံမှာမဟာဗျူဟာကျတဲ့ကွာလာမွန်ဒေသမှာရှိတဲ့အစိုးရဆန့်ကျင်တဲ့သဘုံအဖွဲ့တွေတင်ပိုက်ထားတဲ့ရှေးဟောင်းခရီးယံမြို့ဟောင်းမလော်လာကိုအစိုးရတပ်တွေက Hezbollah စစ်သွေးကြော်ရဲ့အကူအညီနဲ့ပြန်လည်ပြီးတင်ပိုက်နိုင်ခဲ့ပါတယ်။ Lebanon နယ်စပ်ကဆီးရီးယားမြို့တစ်မြို့ဖြစ်တဲ့အယ်ဆာကာကိုတိမ့်ပိုက်လိုက်ပြီးမကြခင်မှာပဲအနာကမော်လာလာမြို့ကိုအစိုးရတပ်တွေကဆက်လက်တိမ့်ပိုက်ခဲ့တာပါအစိုးရဆန့်ကျင်တိုက်ခိုက်နေသူတွေရဲ့အထောက်ပံ့ပစ္စည်းတွေကိုပို့ဆောင်ပေးနေတဲ့ Damascus ကနေ Homs အထိပြေးတဲ့လမ်းမကြီးနားမှာရှိနေတဲ့ဒီနယ်စပ်မြို့တွေကို ပြန်လည်သိမ့်ပိုင်နိုင်မှုအတွက်စီးရီးယားတပ်တွေဟာအဓိကထားပြီးလှုပ်ဆောင်နေကြတာဖြစ်ပါတယ်။မာလာလာကိုတပုံတွေကဒီဇင်ဘာလထဲမှာသိမ့်ထားတာပါ။ဒီမြို့ကိုအစိုးရတပ်ကရောတပုံတပ်ဖွဲ့ကပါအပြန်ပြန်အလှန်လှန်တိုက်ခိုက်ပြီးသိမ့်ယူနေကြတာဖြစ်ပါတယ်။တနင်္ဂနွေနေ့ရက်ကတော့သုံးနှစ်ကြာနေပြီဖြစ်တဲ့ပြည်ရင်းစစ်ထဲမှာသူ့ဘက်ကနေနိုင်ဂျီရှိလာပြီလို့စီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲစီးရီးယားနိုင်ငံတွင်းကဓာတ်ရုလက်နက်တွေအလုံးရဲ့60ရာခိုင်နှုန်းကိုဖယ်ရှားပစ်ပြီးဖြစ်ပေမဲ့ဒီတယ်မြန်အောင်ဆက်ပြီးလုပ်ရမှာဖြစ်ကြောင်းစီးရီးယားဓာတ်ရုလက်နက်ဖျက်ဆီးရေးဆိုင်ရာနိုင်ငံတကာအဖွဲ့ကပြောကြားလိုက်ပါတယ်
။အမေရိကန်ပြည်ထောင်စုအလဲပိုင်းကန်ဆက်စ်ပြည်နယ်မှာတနင်္ဂနွေနေ့ကလူ3ဦးသေဆုံးခဲ့ရတဲ့ဂျူးရိတ်သားနဲ့ပင်စင်စားတွေနေထိုင်ရာရပ်ကွက်မှာပစ်ခတ်ခဲ့မှုတွေလူမျိုးရေးမုန်းတိမှုနဲ့အရေးယူနိုင်မဲ့အထောက်အထားအပြည့်အစုံရရှိထားတဲ့အကြောင်းတရားလူရှင်းနေတွေကပြောပါတယ်ပစ်ခတ်မှုနဲ့ဆက်နွယ်ပြီးလူမျိုးကြီးစိုးရေးဝါဒီတူဦးလည်းဖြစ်တချိန်ကကူကလက်စ်ကလန်ဂိုင်းဝင်တူဦးလည်းဖြစ်တဲ့ဖရီးဇီယာဂလန်ခရော့စ်ကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်တရားစွဲဆိုအရေးယူနိုင်မဲ့အချက်လက်အသေးစိတ်တွေကိုတော့အင်္ဂါနေ့မှာထုတ်ပြန်နိုင်မှုမျှော်လင့်ထားတဲ့အကြောင်းလည်းအာနာမနီကပြောဆိုခဲ့တာပါဒီနေ့လာနေ့မင်းဆာစားချိန်မြစ်တာဖို့ဆူတောင်းရမှာတော့သမ္မတဘရက်အိုဘားမားကဘာသာရေးကိုအခြေခံတဲ့အကြမ်းဖက်မှုတွေဟာအမေရိကန်လူအတိုင်းဝိုင်းမှာနေရာမရနိုင်ဘူးလို့ပြောဆိုသွားခဲ့ပါတယ်။ဘာသူမဆိုကိုယုံကြည်ရာဘာသာလူတွေနဲ့အတူစုံစည်းရမှာလုံခြုံရေးကိုစိုးရိမ်ချောင်းချမနေစေဘူးလို့လည်းမှတ်ချက်ပေးပြောဆိုခဲ့တာပါ။ဂျူးဘာသာဝင်တွေရဲ့ပတ်စုပါဘာသာရေးပွဲတော်ကျင်းပဖို့စီစဉ်နေသလိုခရီးအနေကအီစတာပွဲတော်အတွက်ပြင်ဆင်နေချိန်မှာဖြစ်ပွားခဲ့တဲ့အတွက်လည်းဒီကိစ္စကပိုပြီးကြေကွဲစရာဖြစ်ခဲ့ရတဲ့အကြောင်းသမ္မတဘာမားကမှတ်ချက်ပေးပြောဆိုသွားခဲ့ပါတယ်။
American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.95 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်2014ခုနှစ်အတွက်နိုင်ငံတကာသတင်းဆိုင်ရာပူလစ်ဇာဆုကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအကြမ်းဖက်ခံရတဲ့သတင်းကိုရေးသားခဲ့တဲ့ Righteous သတင်းဌာနကိုချီးမြှင့်လိုက်ပါတယ်2014ခုနှစ်အတွက်အထူးဆုဖြစ်တဲ့လူမှုဝန်ဆောင်မှုပူလစ်ဇာဆုကိုတော့ American က Washington Post သတင်းစာကြီးနဲ့ Britain နိုင်ငံက Guardian သတင်းစာနှစ်ဆောင်ကပူးတွဲပြီးဆက်ကူးခဲ့ပါတယ်ဒီသတင်းစာကြီးနှစ်ဆောင်က American အစိုးရရဲ့လျှို့ဝှက်ထောက်လှမ်းမှုတွေနဲ့ပတ်သက်ပြီးပြည်ပကိုထွက်ပြေးခေါ်လွန်ခဲ့တဲ့အမျိုးသားထောက်လှမ်းရေးAgency NSA ကဝန်တန်းဟောင်းအက်ဒဝတ်စနိုဒန်ရဲ့ထုတ်ဖော်မှုပေါ်မှာအခြေခံတဲ့သတင်းတွေကိုရေးသားခဲ့တာမို့အမေရိကန်သမ္မတကသူ့နိုင်ငံရဲ့ထောက်လှမ်းမှုတွေကိုပြန်ပြီးကန့်သတ်ရတဲ့အထိကိုယ်ရေးလွတ်လပ်ခွင့်ဆိုင်ရာအခြေတင်ညှဉ်းပန်းမှုတွေဖြစ်ပွားခဲ့တာပါအထူးသတင်းအတွက်ဆုကိုတော့ Boston Marathon ဘုံးဖောက်ခွဲမှုနဲ့ဘုံးဖောက်ခွဲသူကိုလိုက်ရှာတဲ့အကြောင်းရေးသားထားတဲ့ Boston Groupကရရှိခဲ့ပါတယ်။ကင်ညာနိုင်ငံ Westgate Mall မှာအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတဲ့အထူးသတင်းမှတ်တမ်းနဲ့ဓာတ်ပုံတွေအတွက်စုနှစ်စုဆွတ်ကူးခဲ့တဲ့သတင်းဌာနကတော့ The New York Times သတင်းဌာနပါ။ Pulitzer ဆုဟာ American နိုင်ငံအတွက်သတင်းနဲ့အမှုပညာဆိုင်ရာထိပ်တန်းဆုဖြစ်နေသတ်မှတ်ကြပါတယ်။ဒီဆုတွေကို New York Columbia တက္ကသိုလ်ကကြီးမှုပြီးထုတ်ဝေသူ Joseph Pulitzer Entertainment နဲ့1918ခုမှာစတင်ပေးရခဲ့တာပါစုအမျိုးအစား20ခွဲထားပြီးစုတစ်ခုအတွက်ငွေသားဒေါ်လာ1000ချိမြင့်ပါတယ်လူမှုဝန်ဆောင်မှုပူလစ်ဇာဆုအတွက်တော့ရွှေတစိမ့်စုကိုချိမြင့်တာဖြစ်ပါတယ
်မြန်မာနိုင်ငံကိုလက်နက်တင်ပို့မှုတွေတားမြစ်ထားတဲ့အရေးယူတန်ခတ်မှုအစီအစဉ်ကိုဥရောပသမ္မတ EU ကနောက်ထပ်တစ်နှစ်တတန်းတိုးဖို့ဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံပေါ်ကန့်သက်တားမြစ်ချက်တွေကို2015ခုနှစ်ဧပြီလ30ရက်နေ့အထိထပ်မံတတန်းတိုးလိုက်တဲ့အကြောင်းလူဇင်ဘတ်မှာကျင်းပနေတဲ့EU နိုင်ငံကြီးရဲ့နဲ့လုံခြုံရေးဆိုင်ရာအစည်းအဝေးကအင်္ဂါနေ့မှာပဲဆုံးဖြတ်ခဲ့တာပါ။တန်းတိုးလိုက်တဲ့အရေးယူတန်ခတ်မှုအစီအစဉ်မှာတော့ပြည်တွင်းကဖိနေတဲ့လုပ်ရက်တွေမှာအသုံးချနိုင်မဲ့လက်နက်နဲ့စစ်ပစ္စည်းတင်ပို့မှုတွေမလုပ်ဖို့တားမြစ်ချက်တွေပါဝင်တယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီပြီးစစ်တပ်ကအုပ်ချုပ်နေတာတွေဆုံးသတ်ခဲ့ပြီးပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်မှုဂရီကွေတွေနဲ့တမနာဦးသိန်းစင်ဦးဆောင်တဲ့အစိုးရတက်လာပြီးနောက်မှာတော့ EU နဲ့ American ပြည်အောင်စုပါဝင်အနောက်နိုင်ငံတွေကတန်ခတ်မှုအများစုကိုဖယ်ရှားပေးခဲ့တာပါ။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုအခြေအနေတွေပေါ်စိုးရိမ်မကင်းမှုတွေနဲ့အတူမြန်မာနိုင်ငံကိုစစ်လက်နက်တင်ပို့တာစစ်ပတ်ဆိုင်ရာဆက်ဆံရေးတွေမှာတော့အနောက်နိုင်ငံတွေကသတိထားနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လည်းပြည်ရင်ပြောင်းလဲအစီအစဉ်တွေကိုအားပေးတဲ့အနေနဲ့ဖွံ့ဖြိုးမှုနှိမ်ချတဲ့တိုင်းပြည်တွေကိုပေးရနေတဲ့ကုန်သွယ်ရေးအထူးခံစား권ရနိုင်ငံတစ်ခုဖြစ်တဲ့ EU နဲ့ American ပြည်ထောင်စုတို့ကမြန်မာနိုင်ငံကိုပြန်လည်လက်ခံထားကြပါတယ်။
ဗီယက်နမ်အစိုးရကထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတို့ကိုလွှတ်ပေးလိုက်တယ်လို့အမေရိကန်ပြည်ထောင်စုကပါလွတ်လပ်လပ်လပ်သွားခွင့်ပြုလိုက်ပြီးနောက်မကြာခင်မှာပဲနောက်ထပ်နိုင်ငံရေးတက်ကြွလှုပ်ရှားသူနှစ်ဦးကိုထပ်ပြီးလွှတ်ပေးလိုက်ပါတယ်။ငွေရင်တင်တောင်းတဲ့ဗီဒက်ဟွိုင်းတို့နှစ်ဦးဟာထောင်တန်းတက်တန်းမကုံဆုံးသေးပေမဲ့မမျှော်လင့်မဲ့အခုလိုပြန်လည်လွတ်မြောက်လာကြတာဖြစ်ပါတယ်။အသက်32နှစ်ပဲရှိသေးတဲ့ထရန့်ကိုထောင်ထဲမှာကောင်းမွန်စွာနေထိုင်ခဲ့တဲ့အတွက်လွှတ်ပေးလိုက်တာလို့အာဏာပိုင်တွေကပြောကြားခဲ့ပေမဲ့သူကတော့အခုလိုသူ့ကိုစော်ပြီးလွှတ်ပေးလိုက်တာဟာနိုင်ငံတကာကဖိအားပေးလို့လို့ပြောပါတယ်။ဗီဒက်ခွိုင်ကိုတော့2011ခုနှစ်မှာအစိုးရဆန့်ကျင်လှုပ်ဆောင်မှုတွေလှုပ်ဆောင်မှုနဲ့ထောင်ဒဏ်5နှစ်ချမှတ်ထားတာဖြစ်ပြီးအခုအချိန်မရှိခင်မှာပြန်ပြီးလွှတ်ပေးလိုက်တာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကထောင်ဒဏ်9နှစ်ချမှတ်ထားတဲ့ထင်ရှားတဲ့လူခွင့်ရဲ့ရှေ့နေကူဟေးဟာဘူးကို3နှစ်ကြာမှာလွတ်ရမရှိသေးပဲလွတ်ပေးခဲ့တယ်လို့အမေရိကန်နိုင်ငံကပါသွားလာခွင့်ပြုခဲ့ပါတယ်။သူခုလိုရုတ်တရက်လွတ်မြောက်လာမှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကရောဗီယက်နမ်အစိုးရဘက်ကပါတစုံတရာထုတ်ဖော်မပြောဆိုကြပါဘူး
။ပျောက်ဆုံးနေတဲ့မလေးရှားခီးစဉ်လေရင်ကအချက်ပြသာနေလို့ယူဆရတဲ့နေရာကိုထောက်လန်းလို့ရပြီဆိုတော့နဲ့ဩစတြေးလျရှာဖွေသင်းမောကနေအငယ်စားရင်ငုံသင်းမောတစ်စင်းကိုဆေးလွတ်မှာဖြစ်တဲ့အကြောင်းကစေးအဖွဲ့အကြီးကပြောလိုက်ပါတယ်။အမေရိကန်ရေတပ်ပိုင်းအချက်ပြသာထောက်လန်းတဲ့ကိရိယာကိုအိုရှန်ရှီလို့အမည်ပေးထားတဲ့သင်းမောနဲ့သမုဒ္ဒရာထဲမှာဆွဲပြီးရှာဖွေနေတဲ့အစီအစဉ်ကိုရပ်ဆိုင်းပြီး Bluefin 21လို့အမည်ပေးထားတဲ့အငယ်စားရင်ငုံသင်းမောတစ်စင်းကိုဆေးလွတ်မှာဖြစ်တဲ့အကြောင်းဩစတြေးလျနိုင်ငံကပူးပေါင်းညီနိုင်ဆောင်ရေးဌာနရဲ့အကြီးအကဲ Angus Houston ကတင်လာနေမှာပြောဆိုခဲ့တာပါ။အချက်ပြသာကိုမကြားရတာ6ရက်အထိကြာလာပြီဖြစ်တာကြောင့်အခုခါရေရောက်မှာထောက်လန်းရတော့မယ့်ခြေရောက်ပြီလို့လည်းပတ်မျိုးကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။မလေးရှားလေရင်ရဲ့ပြန်တမ်းမှုမှတ်တမ်းတင် Black Box ကိုရှာဖွေရမှာအသုံးပြုမဲ့ရင်းငုံသင်းမောငယ်ကတော့ပက်တင်တန်နဲ့ထောက်လန်းတဲ့ Sonar Snick ကိုတုံးပြီးအိန္ဒိယသမုဒ္ဒရာချန်ပီယံမှာရှိနေတဲ့လေရင်အပျက်စီးအပိုင်းစာတွေကိုရှာဖွေသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူးတက်နဲ့ကောင်လွင်ဦးတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုစပြီးတင်ဆက်ပေးတော့မှာဖြစ်ပါတယ်။သတင်းရှင်များခင်ဗျာမြန်မာနိုင်ငံတဝမ်းမှာကြံနှစ်သစ်ကူပွဲတော်ဆင်နွှဲနေကြပြီမဲ့လဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကတချို့နေရာတွေမှာတကြံပွဲမနှွှဲနိုင်မဲနဲ့တိုက်ပွဲတွေနှွှဲနေကြတဲ့အခြေအနေကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်နဲ့ရှမ်းပြည်နယ်နန်းခမ်းမြို့နယ်အတွင်းမှာမြန်မာအစိုးရတပ်တွေနဲ့ကချင်တပ်တွေတိုက်ပွဲတွေဖြစ်ပြီးတော့လက်နက်ကြီးတွေကျတာကြောင့်ဒုက္ခသည်တွေတရုတ်ပြည်နယ်ဆက်ဖက်ကိုထောင်ကနန်းလောက်ထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒီတော့တွင်ဧပြီလ23ရက်နေ့ကစပြီးမြန်မာစစ်တပ်ဖက်ကစစ်အင်အားတွေတိုးချဲ့လာနေတယ်လို့ဒေသခံတွေကပြောပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာတပီလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်ပြီးခဲ့တဲ့ရက်ပိုင်းကပဲသဘောတူညီမှုတွေရရှိနေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာဧပြီလ10ရက်နေ့ခန့်ကစကတိုက်ပွဲတွေဖြစ်ပြီးလက်နက်ကြီးတွေကျရောက်နေတဲ့အတွက်ကချင်ဒုက္ခသည်တွေနဲ့ရှမ်းရွာသားတွေဟာနှီးစက်ရွာကိုထွက်ပြေးတိမ်းရှောင်နေရပြီးတချို့ကတော့တရုတ်ပြည်နယ်ဆက်ထိတိမ်းရှောင်မှုတွေရှိနေတယ်လို့ဆိုပါရယ်တရုတ်ပြည်နယ်ဆက်ကအခြေအနေကိုတော့ဗမာပြည်ကွန်မြူနစ်ပါတီကဒေါ်လာကျော်စောကအခုလိုပြောပြပါရယ
်နှီးရုံကပါလဲသူတို့တရုတ်ပြည်တဲကိုအဲ့ဒုက္ခသည်တွေအများကြီးပြေးဝင်လာတယ်တိုက်ပွဲတွေကြောင့်လည်းအဲ့ဒုက္ခသည်စခန်းနာမှာကိုကြီးစံနေကြလို့တဲ့အဲ့ဒုက္ခသည်စခန်းကလူတွေကကိုကထပ်ပြေးလာတာဒီပဲအဲ့ကလူပေါင်း 2,000 လောက်ပြေးလာတယ်ပြေးဝင်လာတယ်ပဲပြောတယ်တရုတ်ကပထမတော့ပိတ်ထားတယ်တဲ့နောက်တော့ဖွင့်လိုက်တယ်လို့ပြောတယ်ရွှေလီတို့လုံတောက်တို့ပဲတဲ့တရုတ်ပြည်ရဲ့ရွှေလီတို့လုံတောက်လေရွှေလီနဲ့ကတ်နေတာရော
ဟုတ်ကဲ့ဟုတ်ကဲ့
ပမာနယ်စပ်နဲ့အဲ့နာပဲရှမ်းအများစုလွယ်ကျယ်ဘက်လည်းဝင်နေတဲ့အဲ့ဒီဘက်ကလည်းဟိုတက်တဲ့အပြောင်းရွှေတွေတအားဝင်လာလို့တဲ့လူတွေကအဲ့လွယ်ကျယ်ဘက်ကလည်းထွက်ပြေးလာတာတွေရှိတယ်အဲ့ရွှေလီလုံတောက်ဘက်ကိုလည်းထွက်ပြေးလာတာတွေရှိတယ်တဲ့လူ 2,000 လောက်တော့ရှိ
တိုက်ပွဲတွေဖြစ်နေတဲ့အတွက်တရုတ်နိုင်ငံဘက်ကတော့နေဆက်တွေကိုပိတ်ပင်ထားပါတယ်။ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်မျိုးသမီးအစည်းအရုံးကအော့နန်းကတော့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေထွက်ပြေးတိမ်းရှောင်မှုတွေများလာတယ်လို့ပြောပါတယ်
။ဒီမှာဒီတလောက်ကအခုကဒီစစ်ပြေးဒုက္ခသည်တွေအစာတွေမဝင်းဖက်နာကလက်ရံကြမ်းရှည်လေ
းအဲ့
ဒီကြမ်းနာကလူတွေကများတော့အချင်းအခုကအမအဖို့တနေ့ကလက်နဲ့ကြည့်လိုက်တော့IDP ပါနေလို့များနေလို့များတို့ဒီအဲ့ဒီကရံဖက်နေနေတဲ့အဲ့ဒီပြုတ်နေသက်ပေါ့အဲ့ဒီနားလေးမှာဒီအချို့ခွဲကအသက်ပြေးဝင်သွားတဲ့လူရှိရဲ့တချို့ခွဲတွေကဒီမဝင်းမြုပ်ဖက်ပေါ့ပေါ့အာဖက်တောင်းဖက်မှာပြေးသွားတဲ့လူရှိရဲ့ပေါ့ပြီးရင်ဒီရှမ်းရော်ဘက်မှာရောဒီဘက်နဲ့ကြတော့ရှမ်းရော်ဘက်က ဒီမှာဝန်ထမ်းဆောင်ရောက်တဲ့လူတွေရောများတော့အတိအကျအာနမ်ခံတဲ့ကားဒီကစ်စီချာကြောင့်တဲ့ဒီပုံကြီးပုံကြီးတောင်းဆက်ပေါ်အဲ့ဆက်မှာပြေးသွားတဲ့လူတွေရှိရယ်ပေါ့နော်အခုလည်းဒီ IDD တွေအဲ့ဒီနေရာတွေမှာပြေးသွားနေရတဲ့
တိုက်ပွဲတွေဖြစ်နေတဲ့နေရာမှာရှိနေတဲ့ကချင်မျိုးသမီးတဦးကတော့စိတ်ရင်အားတွေတိုးချဲ့ပြီးတက်လာတယ်ဆိုတာကိုကြားနေရကြောင်းနဲ့ရှမ်းရွာသားတချို့လက်နဲ့ကြည်စံထိမှန်ခဲ့ကြောင်းလက်ရှိဒုက္ခသည်တချို့ခိုလုံနေရတဲ့အခြေအနေတွေကိုလည်းပြောပြပါဗျာ
။ဒါအမေရန်ကြီးချိန်နေတာပေါ့နော်။အခုကကျမတို့ကဒီမှာကျမတို့နေတဲ့နေရာကနှောင်တောက်ဘယ်လိုပြောမလဲ။ဒီနေ့ဟိုနေ့ကဖြစ်တဲ့တိုက်ပွဲနားမှာပေါ့နော်။အခုရှမ်းဗန်ခမ်းပါဆိုတဲ့ရှမ်းချမ်းရွာလေးကရွာရာတူရာတားပြီးပေါ့ချမ်းရွာထဲဒီချမ်းရွာပေါ့နော်အခုရှိဖြစ်တဲ့နေရာထဲကတယောက်တော့နည်းနည်းဖြစ်သွားတော့ပေါ့တချို့ရာချမ်းရွာတွေကတော့ဒီလောင်တောင်ဘက်တချို့ကသူတို့ဆွေမျိုးတွေစီမှာခုလုံးနေရပေါ့နော်ဒီအဒီထပ်ပြီးနေရတဲ့ဆရာအတိအကျမရဘူးပေါ့နော်ဒီမှာတို့ကအခုဒီဒီမှာတို့ ਨੇ ဒီတော့နန်းပေါက်နေတဲ့နေရာတော့ဟိုနေရာပေါ့နေရာနီးပါးတရားကြော့ရုပ်ဒီလိုပြင်းနေဆိုင်ရဲ့ခြေရွာနားမှာပေါ့နော်ဆရာကျော်တော့မနောကွေးရဲ့ခမမှာနေရပေါ့အ
ီဘီလာ73ရက်နေ့ကရတဲ့သတင်းတွေအရ KIO ကနေစစ်အင်အားဖြည့်ဖို့အတွက်လာတဲ့မြန်မာစစ်တပ်ရဲ့ကားတန်းတွေကိုတိုက်ခိုက်မှုတွေရှိတာကြောင့်သေဆုံးမှုထိခိုက်ဒဏ်ရာရရှိမှုတွေရှိခဲ့ကြောင်းနောက်ဆုံးသတင်းတွေအရတော့ကချင်ပြည်နယ်ဗမော်ဘက်ကနေလာတဲ့စစ်ကားတွေရှမ်းပြည်နယ်နန်းခမ်းဘက်ကနေလာတဲ့စစ်ကားတွေဟာအနည်းဆုံး10စီးကျော်ရှိတဲ့အကြောင်းတိုက်ပွဲတွေဖြစ်နေနေရာတွေဘက်ကိုဥတီလာနေတဲ့အကြောင်းသိရပါဗျ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကချင်မျိုးသားလွတ်မြောက်ရေးတပ်မတော်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။
မြန်မာဆိုရတက်နယ်ကချင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုထိုင်းအခြေစိုက်သတင်းတောက်မအေးမှပြောသွားတာဖြစ်ပါတယ်။အခုတခါတော့ရန်ကုန်မင်္ဂလာတုံးလေစိတ်မှာလေရင်နှင်းထိုက်မိတဲ့အခြေအနေကိုပြောပြကြပါမယ်။ရန်ကုန်ပြည်ပြည်ဆိုင်ရာလေရင်ကွင်းလေရင်ရနာတဲ့နေရာကလေရင်နှင်းမတော်စားထိခိုက်မှုဖြစ်ခဲ့တဲ့ဖြစ်စဉ်ကိုလေကြောင်းဦးစီးဌာနကစုံစမ်းစစ်ဆေးမှုလုပ်နေပါတယ်။မြန်မာနိုင်ငံကလေရင်ကွင်းတွေအတွင်းမတော်စားမှုတွေမဖြစ်ပွားအောင်လေရင်ကွင်းတိုးချက်မှုတွေပြင်ဆင်မှုတွေကိုအဓိကထားလှုပ်ဆောင်ဖို့ပြင်ဆင်နေတယ်လို့ပြန်ကြားရေးဒုဝန်ကြီးကပြောပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဧပြီလ14ရက်နေ့တနင်္လာနေ့မနက်6နာရီနဲ့မိနစ်40မှာရန်ကုန်ပြည်ပဆိုင်ရာလေစိတ်ဝင်းတွင်ကလေရင်မြန်နေရနာတဲ့နေရာနာမှာလေရင်မြန်ချင်းမြေပြင်မှာမတော်တဆထိခိုက်မှုဖြစ်ခဲ့တာပါ Golden မြန်မာလေချောင်းလိုင်းပိုင်လေရင်တစ်စင်းကိုလေရင်ရနာတဲ့ Queen C ကိုလေရင်ရွှေပြောင်းမှုဆွဲလာတဲ့အချိန်မှာပဲအဲ့ဒီလေရင်ပြန်ရနာ Queen အတွင်မှာညအိပ်ပြီးတော့ရနာနေတဲ့အပြည်ပြည်ဆိုင်ရာမြန်မာလေချောင်းလိုင်း MAI ရဲ့လေရင်တစ်စင်းကိုတဲ့နောက်ပိုင်းကို Golden မြန်မာလေရင်ဥပိုင်းနဲ့အရှိန်မထိန်နိုင်မဲ့တက်တဲ့ဝင်တိုက်လိုက်တာဖြစ်ပါတယ်ဂိုရမ်မြန်မာလေကြောင်းပိုင်လေရင်ရဲ့စခန်းထဲမှာလေရင်အင်ဂျင်နီယာနှစ်ဦးရှိနေပါတယ်။အဲ့ဒီလေရင်မြန်ကိုရွှေပြောင်းဖို့သုံးတဲ့လေရင်ဆွဲရင်ကလည်းမြန်မာလေကြောင်းပိုင်ဖြစ်ပြီးတော့မြန်မာလေကြောင်းကဝန်ထမ်းတွေကတာဝန်ယူပြီးတော့ဆွဲလာတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာမြန်မာလေကြောင်းကသတင်းထုတ်ပြန်ပါတယ်။အခုလိုမျိုးလေရင်မြန်နှစ်စင်းမတော်တဆထိခိုက်မှုဖြစ်ခဲ့တဲ့အပေါ်မြန်မာလေကြောင်းဦးစီးဌာနကစုံစမ်းမှုတွေပြုလုပ်နေတယ်လို့ပြန်ကြားရေးဒုတိယဝန်ကြီးဦးရထွက်က VOE ကိုပြောပါတယ်။အခုဆိုရင်မြန်မာနိုင်ငံတွင်းကိုနိုင်ငံခြားသားခရီးသွားဧည့်သည်တွေများလာတယ်လို့ပြည်ပလေကြောင်းလိုင်းနေအပြင်ပြည်တွင်းလေကြောင်းပို့ဆောင်ရေးကိုလည်းပြည်သူတွေကပို့ပြီးတော့မှအသုံးပြုလာတဲ့အတွက်ပြေးဆွဲနေတဲ့လေရင်စင်းရင်ကပို့ပြီးတော့များပြားလာတယ်လို့လေရင်ရနာခွင့်မှာလည်းကြက်တဲမှုတွေဖြစ်လာလို့ဒီလိုမတော်တဆမှုမျိုးထပ်မဖြစ်အောင်လေရင်ခွင့်တိုးချဲ့မှုတွေနဲ့ပြင်ဆင်မှုတွေကိုလှုံ့ဆော်နေတယ်လို့လည်းပြန်ကြားရေးဒုတိယဝန်ကြီးကပြောပါတယ
်လေရင်ညာစင်းတဲ့ခီးစင်တွေကအမှတ်ထိခဲ့မှုရှိပါဘူးအဲ့တော့ကျွန်တော်တို့ရန်ကုန်မြန်မာဒီရုပ်နိုင်ငံတကာလေစိတ်ကအခုကျွန်တော်တို့သလုံးမှာလေမြန်တွေများတာပေါ့နော်ခီးတဲ့အဝင်ထွက်များတာကြောင့်မို့လေမြန်ရနာတဲ့နေရာကနည်းနည်းလေးချက်တဲလာတာပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ပြီးခဲ့တဲ့နောက်တုန်းကလည်းတို့တွေဒီဟာကိုလေမြန်ဝင်ပြင်ဆင်တဲ့ဟာတွေစလုပ်နေတဲ့ချိန်မှာအဲ့လေရနာတဲ့နေရာကိုလည်းထပ်ပြီးတော့တိုးချဲ့ဖို့တို့ပြင်ဆင်နေကြတော့ရှိပါတယ်အဲ့တော့အခုချိန်မှာတော့ဒီဖြစ်စဉ်ဖြစ်သွားတော့နောက်မှဒီလေမြန်နေစိုက်ခက်ရနာတဲ့အဝင်ထွက်ထုတ်နေမှာတော့တို့ဒါမှမဟုတ်တော့အလားတူဖြစ်အောင်လိုအပ်တဲ့စင်ကာပေါ်မှုတွေထပ်ပြီးတော့လုပ်သွားမှာပါလေတို့တစ်ချက်ကိုလုပ
်မန္တလေးနေပြီးတော့စတဲ့မြို့ကြီးတွေကလေရင်ခွင်းတွေကိုနိုင်ငံတကာစံနှုန်းမှီအောင်ဆောက်လုပ်ထားတယ်လို့လည်းအခြေအနေကိုဥယျာထွက်ကရှင်းပြပါတယ
်တကယ်ဦးလေစိတ်တို့ကျွန်တော်တို့ဒီဘက်ကနေပြီးတော့လေစိတ်တို့ကတော့လေရင်အဝင်ထွက်ကရန်ကုန်ပြည်ပဆိုင်ရာလေစိတ်တွေပို့ပြီးတော့နေတာပေါ့နောက်ပြီးတော့အဲ့လေစိတ်တွေကစဆောက်တဲ့နေရာတို့ကနေရာလေးနည်းနည်းပို့ပြီးတော့ကျေတဲ့သဘောမှလို့ရှိပါတယ် အဲ့တော့ခြေနေတော့မတူဘူးပေါ့
အခုရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ဝင်းတွင်မှာဖြစ်ပွားခဲ့တဲ့လင်းမြန်နှစ်ဆင်းမတော်တဆထိခိုက်မှုမှာ MAI လေရင်ကဝင်းအတိုက်ခံရတဲ့အရှိန်ကြောင့်ညာဘက်ကိုတင်းဆောင်သွားပြီးညာဘက်တကပောက်အပါဝင်ကိုရယ်တွင်ပျက်စီးမှုတချို့ရှိခဲ့ပါတယ်ဝင်းတိုက်လိုက်တဲ့ဂိုရက်မြန်မာလေရင်ကလည်းပျက်စီးထိခိုက်မှုရှိခဲ့ပါတယ်ဒါကြောင့်အပြည်ပြည်ဆိုင်ရာမြန်မာလေကြောင်းလိုင်းကနေပြီးတော့ပြည်ရင်းပြည်ပအာမခံဌာနတွေနဲ့လေရင်ထုတ်လုပ်တဲ့ကုမ္ပဏီတွေကိုဆက်သွယ်အကြောင်းကြားပြီးလိုအပ်တာတွေဆောင်ရွက်နေပါတယ်လို့ MAI ကပြောပါတယ်အခုလိုမျိုးတကြံကာလအတွင်းမှာအပြည်ပြည်ဆိုင်ရာလေရင်ကွင်းအတွင်းမတော်တဆထိခိုက်မှုဖြစ်ခဲ့ပေမဲ့ခရီးသည်တွေလေကြောင်းသွားလာရေးအဆင်ပြေအောင်လေရင်ခရီးစဉ်တွေကိုပုံမှန်အတိုင်းပြန်တမ်းပြေးဆွဲလျက်ရှိတယ်လို့အပြည်ပြည်ဆိုင်ရာမြမလေကြောင်းလိုင်းကသတင်းထုတ်ပြန်ထားပါတယ်ရှင်
။ရခိုင်ပြည်ပြည်ဆိုင်ရာလေဆိပ်မှာလေရင်နှစ်ဆင်းမြေပြင်မှာတိုက်မိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့နှစ်တကူအတာတကြံပွဲတော်နဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်နဲ့ဒီသချင်းတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အဲ့ဒီမတိုင်ခင်တော့အခုညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။ဘောရရှင်များခင်ဗျာအခုနှစ်တကြံဟောစတန်းကမြန်မာနိုင်ငံမှာဩဂတ်လမကုန်ခင်ငြိမ်းချမ်းရေးရမယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာအခုနှစ်အတာတကြံရဲ့တန်ကျက်အလားပြကရေကစားသူတွေစရာရီနဲ့ပတ်သက်ပြီးတော့ဒီနေ့တကြံအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့တော်ရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239238555လေးဖြစ်ပြီး fax နံပါတ်က1239238555နဲ့ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာတိုင်းရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါခင်ဗျာ။ဒါရရှင်နေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါစီခင်ဗျာ။ VOA ကနေအင်္ဂါနေ့မနေ့ဖတ်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့တကြံတွင်းလူငယ်တွေရဲ့ထူးခြားတဲ့လှုပ်ရှားမှုတစ်ခုအကြောင်းကိုပြောပြကြပါမယ်။လူမျိုးရေးဘာသာရေးအထီးကျုံးတွေထပ်ပြီးမပေါ်ပေါက်အောင်ဟန်တားဖို့ရည်ရွယ်ပြီးပန်းစကားဆိုတဲ့လှုပ်ရှားမှုတစ်ခုဒီနေ့ကြံမှာတက်ကြွလှုပ်ရှားသူလူငယ်တချို့ကစတင်လိုက်ပါတယ်ဒီလှုပ်ရှားမှုအပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
တကြံပွဲတော်တွေအတွင်းအလှပြကားတွေရေပက်ခံထွက်တဲ့ကားတွေနဲ့တန်ကျက်ထိုးတာတွေနှစ်စဉ်တွေ့ရလေရှိတဲ့မြန်မာနိုင်ငံမှာဒီနှစ်တော့ထူးထူးခြားခြားပန်းစကားဆိုတဲ့လှုပ်ရှားမှုတစ်ခုကိုရေကစားသူတွေကြားမှာတွေ့လာရပါတယ်။လူအချင်းချင်းအမုန်းမပွားဖို့ငါတို့နှုတ်ကိုစောင့်စည်းစို့ဆိုတဲ့ဆောင်းပုံးနဲ့ပရောက်ပန်းခတ်လေးတွေကိုဝေရင်အမုန်းမပွားစေအောင်ရှောင်ရှားဖို့စီအောင်လှုပ်ရှားကြတာပါ။မကြသေးခင်လပိုင်းနေအတွင်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်ပြိပခမျိုးတွေပေါ်ပေါက်ခဲ့တာကြောင့်ဒီလိုပြိပခတွေထပ်ပြီးတော့မပေါ်ပေါက်အောင်ဟန်တားတဲ့ကြိုးပမ်းမှုတစ်ခုကိုတကြံပွဲတော်အတွင်းတွေ့မြင်ရတာဖြစ်ပါတယ်။ဒီလိုအကြမ်းဖက်ပြိပခတွေကြားမှာအမုန်းတရားကြီးထွားအောင်လှုံ့ဆော်သူတွေရှိနေတဲ့အတွက်ဒီလှုံ့ရှားမှုကိုစတင်တာလို့ပန်းစကားလှုံ့ရှားမှုကိုဦးဆောင်သူတဦးဖြစ်တဲ့ဘလော့ဂါကိုနေဖုံးလက်ကပြောပါတယ်။
ဒီ online မှာပြန်မှာပျက်နေတဲ့အမုန်းစကားတွေကဒီလက်ရှိဖြစ်ပျက်နေတဲ့ပြိပက္ခတွေအတွက်တိုင်းရတစ်ခုထိတော့အကျိုးသက်ရောက်တယ်လို့ထင်တယ်လေအဲ့အရာတွေကညော့သွားမယ်ဆိုရင်လူချင်းချင်းကအမုန်းမပွားဘဲနဲ့မေတ္တာထားတဲ့လူအဖွဲ့ကြီးတစ်ခုကိုမျှော်လင့်နိုင်မယ်လို့ယုံကြည်တယ်လေအားကြောင့်မလို့
ကိုယ့်ရဲ့နှုတ်ကိုစောင့်ကြည့်ကြမယ်တူးနဲ့တူးအမုန်းတရားတွေမပြန့်အောင်ထိမ့်သိမ့်ကြမယ်ဆိုရင်လူမှုအတိုင်းဝိုင်းနေအကြပြိပက္ခတွေတင်းမာမှုတွေညော့သွားမယ်လို့ကိုနေဖုံးလက်ကရှုမြင်ထားတာပါ
ဒီပန်းစကားဆိုတဲ့တကယ်လုံးလေးကိုမြင်ပြီးတော့လူတွေကနောက်ပိုင်းမှာပြောရဲဆိုတဲ့နေရာမှာနည်းနည်းဆက်ဆောင်စည်းလေးပေါ့နော်သူများကိုအမုန်းမပွားအောင်သူများကိုမထိရအောင်ပြောရဆိုရမယ်ဆိုတဲ့စိတ်ဓာတ်မျိုးပေါ့အဲ့လိုစိတ်ဓာတ်မျိုးကြေအောင်သွားဖို့မျှော်လင့်တာပ
ါဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခတွေအတွင်းလူနည်းစုကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေဖျက်ဆီးမှုတွေပေါ်ပေါက်ခဲ့တာကြောင့်ဒီလိုမဖြစ်အောင်လုံခြုံရေးအရာထိထိရောက်ရောက်အရေးယူပေးဖို့လိုသလိုအမုန်းတရားပြန့်ပွားအောင်တွေးထိုးလှုံ့ဆော်သူတွေကိုလည်းအရေးယူပေးဖို့မြန်မာအနာပိုင်တွေကိုနိုင်ငံတကာကတောင်းဆိုခဲ့ကြပါတယ်ပန်းစကားလှုံ့ရှားမှုကိုဥဆောင်ပါဝင်သူတွေကတော့ဘာသာတရားတန်ဖိုးထားမှုတွေတီးခန့်ခြင်းတရားတွေနဲ့ကောင်းမှုကုသိုလ်တွေလုပ်လို့ရှိတဲ့အခုလိုရက်မြက်တကြံမှာအမုန်းစကားတွေအမုန်းတရားတွေကိုဆန့်ကျင်ဖို့မေတ္တာတရားနဲ့ဆင်ခြင်နိုင်မှုနှိုးဆော်နိုင်မဲ့အခွင့်အလမ်းကောင်းတစ်ခုကိုရယူနေကြတာဖြစ်ပါတယ်ရှင်
။ပန်းစကားလှုံ့ရှားမှုနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။သောရရှင်များခင်ဗျာဒီကနေ့ဟာဆိုရင်ဖြစ်အတာတကြံရဲ့အကျက်နေဖြစ်တာကြောင့်သောရရှင်တွေကိုတကြံတေးသချင်းတစ်ပုဒ်နဲ့တင်ဆက်ပေးခြင်းပါတယ်။ဒေသရှင်ဇော်ဝင်းထွန်းနဲ့တားဆိုးတို့ပူးတွဲတည်ဆူထားတဲ့ဖြူနီပြဝါတခြင်းကို ထုတ်လွှင့်ပေးပါသည်ခင်ဗျာ Zawinton ne ta so ro ti so ga de phyu ni pya wa so de tchin ko na sin ga da phit par de taw ra shin ni twet pyo shwin sia sait chan ta sia kaung de tchin phit par de khmyar
DOA myama bai atan lwin